သာသနာတော်နှစ်2564နှစ်ကောဇာတက္ကရ1382ခုနှစ်နတ်တော်လာဇန်9ရက်2020ပြည့်နှစ်ဒီဇင်ဘာလ23ရက်ပုဒ္ဓဟူးနေ့ရှမ်းကုန်မြို့ဒုတိယဘုရားကြီးမြင်းလှိုင်ကြီးတော်ခင်သန်းစဉ်မိသားစုနှင့်စင်ကာပူနိုင်ငံဥက္ကဋ္ဌကြီးဒေါက်တာခင်ခင်ဝင်းမိသားစုတို့ဤဓမ္မပူဇာတရားအလှူတော်မင်္ဂလာအခမ်းအနား၌ဟောကြားအပ်တော်တရဖင်ကဆက်တရားဒေသနာတော်ဒီနေ့ညတဘာသဘင်ခန္ဓာကိုရှင်ဘုန်းတော်သခင်ရှင်တော်မြတ်ဖရာဤမဟာကရုဏာကုံကိုအာယုံပြုကတည်ကျူဖွဲ့ဆိုအပ်တော်ဩနနာပနာမအာတိတဂါထာကိုရွတ်စုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပကောတိဟိပိယပမိယံကာလံကရုဏောတိဒုက္ခရာနိခေရံကတောလောကဟိတယာနာထောနမောမာကရုဏိကတတတ္တာယောနာထောဝိနိယများစွာတတဝါဤချမ်းသာစီးပွားလိုလားတောင်းတကုန်ပေါင်းခါသည်ဖြင့်နာထာမြညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပဂောတိဟိပိဂရေကဘာအေအတွက်သင်္ချာတို့ဖြင့်တော်လဲအဘေမိယံအေအတွက်တိုင်းတာဖော်ပြခြင်းကမစွမ်းနိုင်ပါသောကာလံလေးအသင်ချေသိနေကဘာရှိကြသောကာလပတ်လုံးလောကဟိတယတတလောကဤအကျိုးစီးပွားအလုံးငါအတိဒုက္ခရဏီဥစ္စာအသက်ချေလဲအင်ငါမေတ္တာကြီးမသမိသာနှင့်တထာဇနီဆွညင်းကြီးဟုကျက်သီထဝဲငါသွဲအစုအလုံးခဲရင်တော်မူတော်ကိုကရုဏတော်ဖရာဖြစ်ရန်ဤတန်ကျိုးကိုအားထုတ်တော်မူရသည်ဖြစ်၍ခေရန်လက်ချင်းမျက်လုံးအသက်ဆုံးလည်းနှလုံးစေဝံကရောဤပင်မခြင်းသို့ကတော်ဝါဒနာချိန်ဖက်များစွာရောက်တော်မူခဲ့ရရှာလေပြီမဟာကရုဏီကတ္တတ္တဝါများရင်ဝဲသားကဲ့သို့တနာချစ်ခင်မှာကရုဏာရှင်ဖြစ်တော်မူသောတသနာတသဝိနည်းများစွာတတဝါဤချမ်းသာစီးပွားလိုလားတောင်းတကုန်ပေါင်းခါသည်ဖြင့်နာထမြညာထိုရှင်တော်မြတ်ဖရာအားနမောယုတိပြောင်းပြော့မှန်ကိုလျော၍ကရောယုအကျိုးရှိခိုးခြင်းသည်အထုဘဝတုစင်စင်မသွေဖြစ်ပါစေတည်းတည်သာဓုသာဓုသရပင်္ဂဆက်မြတ်ဗုဒ္ဓရဲ့သာတကတိဒနာတော်ဟာစပောင်း948ဆက်နဲ့ဖွဲ့စည်းထားတဲ့ဒေသနာတော်တရားဖြစ်တယ်ခေါ်လို့လွယ်အောင်948ဆက်ကို950လို့မြတ်မပြေမှာခေါ်လေးရှိကြတယ်ပါဠိစာပေမှာဆိုရစကားရှိတယ်အပကမဋ္ဌိကံဥဏ္ဏဝါကနနုပကံနာဟောတိကနန်းတင်ချာနဲ့ပတ်သက်လာလို့ရှင်နည်းနည်းယော့တာနဲ့နည်းနည်းပူတာထဲ့ပြီးတော့မတွက်တော့ပါဘူးခေါ်လွယ်ဖို့ရာအတွက်အဋ္ဌိယကနန်းကိုပဲပြောလို့ရှိတယ်တဲ့ဆပ်ပြီးမှအဲ့လိုဆိုတော့တကယ်ရှိတာက948ဆက်ရှိတာကို950တို့ဒီလိုပဲခေါ်ထားကြတယ်တတော်ပကံမှာစာတကစင့်ကွင်းလို့အနန္တဖျားတို့ ရှင်စီကုံဖရာတို့မှာ950ဇတ်တွေကိုဖော်ပြထားတဲ့ဟာရှိတယ်။အဲ့ဒီမှာတော့30ထပ်ဖြည့်ပြီးတော့950အပြည့်ဖော်ပြတယ်လို့စာထဲမှာတစ်ခါဖတ်ဖူးတယ်ပေါ့။တော့ဒီပိဋကစာပေမှာတော့948ဇတ်ရှိတယ်။အဲ့ဒီ948ဇတ်ထဲမှာသရဗေင္ကဇတ်ဆိုတာ922ခုမြောက်ဆက်ဖဲဖြစ်တယ်ဆန္ဒကဒေသနာတော်တွေကိုဖွဲ့စည်းထားပုံကထူးခြားတယ်ဆက်အိမ်ဖွဲ့ပြီးတော့စကားပြောကမ်းလေးတွေကိုအထိကထားပြီးတော့ဟောကြားထားတာကာထာနဲ့ဟောပြောထားတာဖြစ်တော့ဘာလို့ပြောမယ်ဆိုရင်ကြပြာနဲ့ရေးထားတယ်လို့ပြောအဓိကဇတ်ဆောင်နေပြောတဲ့စကားတွေကိုဒါလည်းအဓိကထားပြီးတော့ဆက်ကြောင်းကိုသိပ်ပြီးတော့မပြောဘဲနဲ့အဓိကစကားရက်တွေကိုပဲဖော်ထုတ်ပြီးတော့ပါဠိတော်မှာဖွဲ့ဆိုထားတာဖြစ်တယ်အထက်ကတာဖတ်တဲ့အခါမှာဆက်လန်းဆက်ွက်တွေကပြည့်ပြည့်စုံစုံပေါ်လာတာဖြစ်တယ်တော့950ဇတ်ပါဠိတော်မှာအမျိုးအစားတွေခွဲထားပုံကတော့ကထာတပုတ်တဲတင်ပါဝင်တဲ့ဆက်ကိုဧကန်တိပါတလို့အုတ်စုတစ်ခုအနေနဲ့ထားကထာနှစ်ပုတ်ဆိုလို့ရှင်ဒုကအဲ့လိုနဲ့သွားလိုက်တာဒီအခုဒီသရဗေင္ကဇတ်ကြတော့စတ္တလိတနိဗ္ဗာန်လို့ပြောတယ်ကထာပုတ်ပေါင်း40ရှိတယ်သို့တော်တကယ်သရဗေင္ကဇတ်မှာကာထပုတ်ပေါင်းဘယ်လောက်ရှိတုံးဆို40နဲ့5ကထာရှိပါတယ်အဲ့ဒီ45ကထာဟာဆတ်ဆောင်တို့ရဲ့ပြောဆိုချက်လေးတွေကိုလာရင်ရေးသားထားတာဖြစ်တယ်သူတို့ပြောဆိုတဲ့စကားလုံးလေးတွေကိုကြပြဖွဲ့ပြီးတော့ပြောဆိုထားတာမို့အဲ့ဒီကြပြာလေးတွေဖတ်လို့ရှိရင်ဆက်ကြောင်းကတစ်ခုနဲ့တစ်ခုဆက်ဆက်မိမှာမဟုတ်ဘူးသို့တော့ရှေ့ပိုင်းမှာဒီဇလန်းဆက်ွက်ဖြစ်ပေါ်လာပုံနဲ့ပတ်သက်ပြီးတော့အကျယ်ရေးထားတာတွေပါဖတ်မှပို့ပြီးတော့ပြည့်စုံဒီကနေ့တော့ကာထာလေးတွေကိုဦးစားပေးပြီးတော့ဆက်ဆောင်တို့ရဲ့ပြောတဲ့အနိတ္တရပိုင်းလေးကိုအကျဉ်းချုပ်ပြီးတော့ပုံစံတစ်မျိုးနဲ့ဟောကြည့်ဇလန်းဇက်ွက်တွေကိုသိပ်ပြီးတော့မထည့်ပဲနဲ့ဓမ္မဒီဇတ်ရဲ့ဆိုလိုရင်းဟာဘာကိုဆိုလိုတယ်ဆိုတဲ့တရားအနှစ်သာရကိုသိရှိနားလည်နိုင်မှာဖြစ်တယ်ပေါ့တရဘေင္ကလို့ဆိုတာသူဟာမြားပြစ်တဲ့အတ္တပညာမှာအလွန်ထူးချွန်တဲ့ပုဂ္ဂိုလ်လူဘဝတုန်းကတက္ကသိုလ်မှာသွားပြီးပညာသင်တာမြားပြစ်တဲ့မြားအတတ်ပညာမှာသူကတစ်ဖက်ကန်းခတ်ပြီးတော့အင်္ဂမသူ့ရဲ့ပါရမီပါလို့မြားပြစ်တဲ့နေရာမှာသူကထူးချွန်တဲ့ပုဂ္ဂိုလ်ဖာရဏတိကပရောဟိတ်ပုဏ္ဏရဲ့သားသူမွေးတုန်းကလည်းပါရဏတိမျိုးမှာရှိတဲ့လက်နဲ့တည်းဟာအယောင်တလက်လက်နဲ့ထွက်လာလို့ပရောဟိတ်ပုဏ္ဏကြီးကနှက်ခတ်နဲ့ကြည့်လိုက်တဲ့အခါမှာသူ့သားဟာထွချွန်ထင်ရှားတဲ့ပုဂ္ဂိုလ်ဖြစ်မယ်လို့လက်မိတ်ဖတ်ခဲ့တယ်ပေါ့အဲ့တော့သူများအပြစ်တဲ့များပြစ်တင်တန်းကြောင်းကြောင်းချင်းချင်းတက်မြောက်လာတဲ့အခါဘုရင်ကတကယ်တော့ပြန်လာတာနဲ့ချက်ချင်းသူ့ကိုစွသူကြီးရုခန့်တယ်တမ်းပြီးတော့ကိုသူ့အကြီးချင်းကိုကြိုက်လို့ချက်ချင်းခန့်လိုက်တာနောက်ပိုင်းကျမှသူ့ရဲ့အကြီးချင်းကိုပြတ်တာဖို့ဆိုဖြစ်လာတယ်အကြီးချင်းပြတ်တာတဲ့အခါမှာဗရဏတိမှာရှိတဲ့တကယ်မြားပြည့်ကျွမ်းကျင်လာတဲ့ဆရာဆရာကြီးတွေ ਨੇ ပြိုင်ပြီးတော့သူကပြစ်ပြနိုင်တယ်။အ အဲ့ဒီကြတော့မှသူ့တပညာဟာအမခံဖြစ်တယ်ဆိုတာနာမည်ကလည်းသူ့မူလနာမည်ကတော့ဇောတိပါဠလို့ခေါ်တယ်။မြားပြည့်ကျွမ်းကျင်လွန်အားကြီးလို့သူ့ကိုတရပင်ကတရဆိုတာမြားပဲ။မြားအိမ်ကြီးဖြစ်အောင်ပြစ်ပြီးတော့မြားတစ်ချောင်းနဲ့အဲ့ဒါကိုပြန်ပြီးတော့ဖြက်စီးပြစ်နိုင်တယ်ဆိုရင်တတိရှိတယ်ပေါ့။ဒါကြောင့်တရပင်ကလို့နာမည်ပေးထားတာဖြစ်တယ်။သူကတပညာပြပြီးဘုရင်ကြီးကမြောက်စားတဲ့အချိန်မှာပဲသူစိတ်ထဲမှာစဉ်းစားတယ်။အေးငါအတတ်ပညာကနံပါတ်1လူသားရမယ်။ရှင်သူကိုပြည့်ရမယ်။နံပါတ်2ငါဟာဘယင်ရဲ့ချင်းမြောက်မှုကိုတော့ရမယ်။နံပါတ်3သေးရင်ငါငရဲသွားရမှာဖြစ်တယ်။သူ့ရဲ့တတ်ပညာနဲ့ပတ်သက်ပြီးသူစဉ်းစားမိပြီးတိတ်တဆိတ်တော့ထွက်သွားလိုက်တာပျောက်သွားတယ်ပေါ့ပျောက်သွားမှမသိအောင်ဘူးပျောက်ွယ်သွားတယ်ရုပ်ချင်းဘယ်သူမှမပြောဘဲနဲ့ထွက်သွားတာဗာရဏသီကနေပြီးတော့အိန္ဒိယတောင်ပိုင်းခုခါပြောမယ်ဆိုလို့ရှိရင်တော့အန္တရာပရဒေ့ရှ်တူဟိုက်ဒရာဘတ်တူပဲစီပေါ့နော်အော်ရိဒပြည်နဲ့ပဲကိုသူထွက်သွားတယ်အဲ့ဒီခေတ်ကတော့ဂေါဒဝရီမြစ်လို့ပြောတယ်ကောဒဝရီမြစ်ကမ်းမှာသီဝင်တော်အုပ်ကြီးသုံးယူဇနာကံကျယ်ဝန်းတဲ့သီဝင်တော်အုပ်ကြီးဟာကောဒဝရီမြစ်ကမ်းမှာပေါ့ရော့စီကနေတော့အဲ့ဒီသီဝင်နေပေါ်တဲ့တော်အုပ်ကြီးတဲ့သွားပြီးသူဟာရသေးဝတ်လိုက်တယ်ရသေးဝတ်ပြီးတရားဓမ္မအထုတ်စံပင်ရင်ရရသေးသူသူရစင်ဘွားနဲ့နေတာတဖြည်းဖြည်းနာမည်ကြီးလာတဲ့အခါတပည့်တွေနဲ့ရောက်လာကြတော့နောက်ဆုံးမှာသူပိဋကဟာရသေပေါင်းသိန်းချီထီအောင်ရှိသွားတယ်အဲ့တော့အမတန်ထူးချွန်တဲ့ဆရာကြီးရဲ့စွမ်းရည်ကိုကြည့်ပြီးရသေတွေတဖြည်းဖြည်းများလိုက်တာသူ့ရသေတွေထဲမှာလည်းပဲထူးချွန်တဲ့တပည့်ကြီး9ယောက်ဆိုတာပါရှိတယ်ပေါ့အဲ့ဒီတပည့်ကြီး9ယောက်ကဘသူတို့ဆိုတော့တဦးကတာလိတ်တရတဲ့တဦးကမန္တိတရမင်တိတရတဦးကပပတတဦးကကာလဒေဝိလနောက်တဦးကကိတဝိသနောက်တဦးကအနုသိတနောက်တဦးကနာရဒတို့ရသေတွေရဲ့မှာတထောင်တပြည့်ကြီးခုနှစ်ဦး ਨੇ အဲ့ဒီဂေါဒဝရီမြစ်ကမ်းကတော်တယ်မှာထင်ရှားကြော်ကြားစွာရသေးသူတော်စင်ဘုရားနဲ့နေတယ်များသောအားဖြင့်ရသေးတွေဆိုတာဟိမွန်တာတောင်သွားတာများတယ်သူကတော့ဟိမွန်တာမသွားဘဲနဲ့တောင်ပိုင်းကိုထွက်သွားပြီးဂေါဒဝရီမြစ်ကမ်းကတော်အောင်မှာနေတာအဲ့ဒီတရားပင်ကဆရာကြီးရဲ့အကြောင်းနဲ့ပတ်သက်ပြီးတော့တရားပင်ကဇတ်လို့ဒီလိုခေါ်တာဖြစ်တယ်ပေါ့ဒီဇတ်လမ်းလေးမှာပါဝင်ပြီးတော့ပြောဆိုကြတဲ့ပုဂ္ဂိုလ်တွေရဲ့ပြောဆိုမှုလေးတွေကစာမဆွေအဲ့ဒီတရားပင်ကယသိဆရာကြီးဟာတဏီသောအခါမှာသူ့ရဲ့အတ္တမလို့ခေါ်တဲ့ရသေဥယျင်ကြီးထဲမှာရသေကျောင်းထဲမှာရသေတပည့်တွေခြံရံပြီးတော့နေကြတယ်ရသေတွေနဲ့ထိုင်ပြီးတော့ဆရာကြီးကအလဘတန်လဘပြောနေတဲ့အချိန်မှာမလမကမှာရှိတဲ့ဂေါဒဝရီမြေကမ်းဘက်ကရုတ်တရက်ဆင်ဩတံမြင်းဩတံမြင်းဟီတံနေနဲ့ဒုရိယတိမုတ်တံနေရုတ်တရက်ကြားရအဲ့လိုကြားတဲ့အခါမှာအနီးမှာရှိတဲ့အနုသိတ္တဆိုတဲ့တပည့်ကိုဆရာကြီးကငါတပည့် မြစ်ဘက်ကလာတဲ့အတန်းတွေကဘာသာနေလဲမင်းသွားစုံစမ်းရမှာအောင်ဆိုပြီးတော့တပြည့်ရသေးတပါးကိုလွှတ်လိုက်တယ်လွှတ်လိုက်တော့အဲ့ဒီတပြည့်ရသေးကလည်းစုံစမ်းရေးသွားတဲ့အခါမှာတောက်ရည်ဦးလေးကိုရှေခတ်တဲ့ပုံစံနဲ့ယူသွားပြီးတော့တောက်ရည်ဦးလေးထမ်းပြီးတော့ကောဒဝရီမြစ်ဘက်ကိုဆင်းသွားတယ်ဆင်းသွားတဲ့အခါကျတော့မေဇုရစာအဝတ်အစားတွေစင်တတ်မြင့်တတ်တွေနဲ့မင်းညာမေဇုရစာပိဋိတ်ကြီးဟာကောဓဝရီမြစ်ကိုဖြတ်ပြီးတော့ဒီဘက်ကန်းကိုတက်နေတာဒီဘက်ကန်းဆက်ရောက်လာတာကိုသူတွေ့ရတယ်အဲ့လိုတွေ့တဲ့အခါမှာအနုသိတ္တဆိုတဲ့ယသိလေးကထိုမေဇုရစာတွေနဲ့ပတ်သက်ပြီးတော့မေးမြန်းတဲ့ခါထာလေးတစ်ပုဒ်ကနေစပြီးဒီဇလန်းကပါဠိတော်မှာဟောခဲ့တာပေါ့နော်အဲ့တော့ကဗျာရီနဲ့ဟောထားတာဆိုတော့ကဗျာခါထာရီနဲ့ဟောထားတာဆိုတော့အဲ့ဒီကဗျာခါထာလေးတွေကိုလည်းကြည့်ကြည့်အောင်အဲ့ဒီကဗျာခါထာတွေမှာပထမဆုံးကအနုသိတ္တယတိကမင်းဆိုရစွာပိဋိတ်တည်းမြင်တဲ့အခါသူကပေးလိုက်တယ်အလင်ကတော်ကုန်တလီနောသူဝထာဝေလူရိယမုတ်တာထရုခက်ကဗန္တာအလင်္ကတာဆိုတာလှလဘဘဝစာတ္တစာရိဝစင်ထားကြတယ်ကုန်တလီနောဆိုတာတမိုးကြီးတဲ့နှလုံးကြီးတွေကိုလည်းဝစင်ထားကြတယ်ဒါရှေခိကဝစာစင်သူဝထာလှပတဲ့ဝကောင်းစာလာတွေဝတ်ပြီးဝေလူရိယမုတ်တာကြောင်းမြေရွဲတို့ပလွဲတို့အဖိုးတိုက်တာနဲ့ကြောင်းမြေရတနာတွေစင်မြန်းထားပြီးထရုခက်ကဗန္တာတလွေကြီးတွေတန်လျေဓာကြီးတွေနဲ့အမတမလှပတဲ့မင်းဆိုရစွာဂိုင်းနဲ့လက်ဆွဲတော်ဓာတွေကိုဂိုင်းဆွဲပြီးမင်းဆိုရစွာတွေယထာဘောမှာဒီဘက်ကမ်းမှာဆင်းပြီးတော့ယထာဘောတက်တာကိုမြင်ရတော့ရထေသဘာတိဋ္ဌတကေနုတုံမေဟိုကောင်းဆလာနဲ့ယထာစီးပြီးတော့ကုံးမော်တက်ဖို့ပြင်ဆင်နေကြတဲ့ကန္နာကနေပြီးတော့တောရဲသွားဖို့တောဘက်ကိုထွက်ဖို့ပြင်ဆင်နေကြတဲ့ဒီမင်းဆိုရာဇာလေးဟာပေပုဂ္ဂိုလ်တွေလေကာဟောသနာတိမနုဿလောကေလူအတိုင်းဝိုင်းမှာသင်တို့ကိုဘလို့တိမပြုတ်ကြသလဲဒီမိကွန်းလေးကိုသူစမေးတာဟိုကောင်းဆောင်လာနဲ့ယထာစီပြီးတော့ခီးထွက်ကြမဲ့ပုံစံနဲ့ရောက်နေတာဘသူတွေပါလဲဘဲကိုသွားကြပြီးတော့လူလောကမှာသင်တို့ကိုဘလို့ဘသူလို့အတိမတ်ပြုတ်ကြပါသလဲလို့ယသိကမေးတဲ့အခါကျတော့အဲ့ဒီမှာပါလာတဲ့မင်းသုံးပါတိုင်းပြည်သုံးခုကနေမင်းသုံးပါဟာဆုံစည်းပြီးယထာတစီတဲ့စီးပြီးဒီဘက်ကိုလာကြတယ်အဲ့ဒီမှာတူဦးကအလကတိုင်းပြည်ကဘယင်းတူကတော့ဘိပရထဆိုတဲ့ဘယင်းနောက်တူကကာလင်ကဘယင်းသူတို့သုံးဦးဟာပေါင်းဆက်ပြီးတော့အချံယံပြိတ္တတွေနဲ့လာကြတော့ဆိုတော့သွက်လက်ချက်ချက်ချာချာပြောရတဲ့အလကမင်းကသူကအဖြစ်ပေးတယ်အဟမလကောကျွန်ုပ်ကတော့အလကမင်းပါတဲ့ဘိမရထောပနာယံဟောဒီဘက်ကပုဂ္ဂိုလ်ကတော့ဘိမရထဘယင်မှာကာလင်္ဃရဇပဏဥက္ကတောယံနေလိုလားလို့ထင်ရှားကြတယ်ဟောတာကတော့ကာလင်္ဃမင်းကြီးပါကျွန်ုပ်တို့၃ယောက်ဟာသူတင်ညတာနံဣတိနံဒသနာယအကျင့်ကောင်းနေထိုင်ကောင်းတဲ့ယသိတွေကိုဖူးတွေးဖို့အတွက် ဣဒဂတပုစိတာယေမပညာယသိတွေကိုဖူးတွေ့ဖို့ကျွန်တို့ဒီလာကြတာဖြစ်ပါတယ်ယသိတွေဖူးတွေ့ပြီးမေကွန်ဘုရားလေးများမေးချင်လို့ကျွန်တို့ဒီလာကြတာပါလို့အလကမင်းကဥဆောင်ပြီးတော့ဖြေလိုက်တယ်ဖြေလိုက်တဲ့အခါကျအဲ့ဒီအဖြေကြားရတော့အနုသိတ္တယသိတွေကပါလာတဲ့ရေအိုးနဲ့မြေရေကိုခတ်ပခုံးမထမ်းမလို့ရှေပေါက်ကလေးတွေကြာတာကိုလက်နဲ့တုပ်ပြီးတော့ရှေဦးကိုမြောက်ပြီးတော့ထမ်းလိုက်တဲ့အချိန်မှာကောင်းကင်ကလာတဲ့ပရိသတ်ကြီးကိုမြင်ရပြန်တယ်ပေါ့မော့ကြည့်လိုက်တဲ့အခါကောင်းကင်ကပရိသတ်ကြီးကိုမြင်မြန်တယ်ကောင်းကင်ကလည်းဆင်ကြီးစီးပြီးတော့ချမ်းရနေနဲ့ကောင်းကင်ရန်ကနတ်တပါးဟာအဲ့ဒီကောဓဝရီမြေကမ်းမှာရောက်လာတယ်ကောင်းကင်ရန်ကိုမော့ကြည့်ပြီးတော့လှမ်းပြီးတော့အနုသိတ္တယသိကမေးပြန်တယ်ဝေဟာယတံဒိဋ္ဌတိအန္တလိခေပထတုနောပဏရတိဝသံတော်ကောင်းကင်ရန်မှာ15ရက်လပြည့်နေ့မှာထွက်တဲ့လာမင်းကြီးလူအလင်းရောင်နေတောက်ပြောင်ပြီးကောင်းကင်မှာရက်လာတာပုစံမိတံယက္ခမဟာနုဘဝတကူကြည့်လာတဲ့ဩနမင်းသင်ကိုကျွန်ုပ်မေးပြရစေကထန်တံဇာနန္တိမနုဿလောကေလူတိုင်းပိုင်းမှာသင်ကိုဘာလို့ဘယ်နှမင်းလို့သိကြပါသလဲလို့အဲ့တော့ကောင်းကင်ကစင်စီးပြီးတော့ပရိသတ်တွေနဲ့လာတော့တရားမင်းကြီးပဲတရားမင်းကြီးကိုဒီလိုမေးလိုက်တဲ့အခါတရားမင်းကဖြေလိုက်တယ်ယမဟုဒေဝေတုသုစံပတိတိမဂဝါတိတံအာဟုမနုဿလောကေကျွန်ုပ်ကိုနတ်ပြည်မှာတော့သုစံပတိလို့သိပါတယ်သိချပါတယ်သုစံပတိဆိုတာတရားမင်းရဲ့ရှင်ဒီကသူစာဆိုတဲ့နတ်သမီးဖြစ်တယ်သူစာနတ်သမီးအဲ့ဒါကိုပမာပြေမှာလဲသူစာနဲ့မဲ့တာအဲ့ဒီကနာမည်ယူမဲ့ကြတာပေါ့နော်သူစာဆိုတာအသူရနတ်သမီးကြီးအသူရနမင်းကြီးရဲ့သမီးပဲမကလူလင်ဘွားတော်ကသူစာတာဆိုတဲ့အမျိုးသမီးအဲ့ဒီကနေသူစာဆိုတဲ့အတုရဏတ်သမီးဖြစ်လာတဲ့အခါမှာတရားမင်းကြီးကသူစီခေါ်ထားတာအဲဒါကြောင့်မို့ပြောမယ်ဆိုရင်တော့တာဝရိန္ဒာနဲ့အတုရဏတ်တို့ကတော့မျိုးရိုးချင်းတူကြတယ်ပေါ့မျိုးရိုးချင်းတူကြတယ်တူတော့အဲ့ဒီတရားမင်းကြီးရဲ့မိဖုရားဖြစ်တဲ့သူစာရဲ့နာမည်နဲ့သူ့ကိုသူစာပတိသူစာရဲ့ကျင်ရတော်ဆိုတဲ့အဓိပ္ပာယ်နဲ့ခေါ်ကြတယ်အဲ့တော့နတ်ပြည်မှာတော့သူ့ကိုသူစံပတိလို့သိပါတယ်တဲ့လူပြည်တုန်းကတော့သူ့ကမဂ္ဂလူလင်လို့ဘဂဝါလို့နာမည်ကြီးပါတယ်မဂ္ဂလူလင်လို့သိကြပါတယ်သတ္တေဝရာဇာဣဒ္ဓမစ္ဆပတ္တောသူတဉ္ဇဏ္ဍာနဣတိနံထသနာယကျွန်ုပ်နာမည်အနေနဲ့ဒီကနေ့ဒီကိုရောက်လာတာဟာတခြားကိစ္စမဟုတ်ပါဘူးတဲ့အကျင့်ကောင်းနေထိုင်ကောင်းအကျင့်သီလနဲ့ပြည့်စုံတဲ့ယသိတွေကိုဖူးမြော်တွေးဆမှုရောက်လာခြင်းဖြစ်ပါတယ်တရားမင်းလည်းအဲ့ဒါပြောတယ်အဲ့တော့ဂောရဝရီမြေကမ်းထိတ်မှာအလကမင်းဘီမာရထမင်းကာလင်္ကမင်းလူလောကကမင်းတို့မှာစုံစည်းတယ်လို့ကောင်းကင်ရန်ကလည်းတရားမင်းကြီးကလာရတဲ့စုံစည်းနေကြတယ်ပေါင်းလိုက်တော့မင်းလေးပါပေါ့နော်သူတို့စုံစည်းပြီးတော့ယသိတွေဖူးဖို့လာတယ်ဆိုတာကိုသိရတယ်အဲ့ဒါနဲ့အနုသိတ္တယသိလေးကရှေဦးလေးထမ်းပြီးတော့ကျွန်ုပ်နောက်ကလိုက်ခဲ့ကြပါဆိုပြီးယသိတွေနေတဲ့ကျောင်းဘက်ကိုထွက်သွားတယ်အဲ့ဒီအချိန်မှာတရပင်ကဆရာကြီးက ရသေးရနေတဲ့အတ္တမဆိုတဲ့ကျောင်းဝင်အတွင်းမှာမဟာတာလမာလကလို့ခေါ်တဲ့ခမ္မဆောင်ကြီးမှာလူအများဆန့်တဲ့ခမ္မဆောင်အကျယ်ကြီးထဲမှာရသေးရနေအတူတူထိုင်ပြီးတော့နေတဲ့အချိန်ဖြစ်တယ်ပေါ့အဲ့ဒီအချိန်လူမင်းသုံးမှာရောက်လာတဲ့အခါကျတော့ရသေးတွေကိုရှ िख ိုးဝတ်ချပြီးတော့တင်းလင်းလျောက်ပတ်တဲ့နေရာမှာသူတို့ထိုင်လိုက်ကြတယ်နေရာယူချတယ်ကောင်းကင်ရံကလာတဲ့တရားမင်းကြီးကလည်းပဲကောင်းကင်ကဆင်းပြီးတော့ရသေးတွေကိုလက်ဥချီကားဝါပြုတ်ပြီးမတက်ရက်မထိုင်သေးပဲနဲ့သူကမတက်ရက်ပြီးတော့တရားမင်းကြီးကရသေးတွေကိုရှောက်လိုက်တယ်ဒူရေတုတ္တနောဣတယောသမဂတာသမိဋ္ဌိကာအဋ္ဌိခုနုပပန္နောအဋ္ဌိခုနုပပန္နာဝဏမိတေအယိရိပတနာစိတ်တော်ရှေစီဝလောကတ္ထမနုဿတိဋ္ဌာရသေအပေါင်းရဲ့တကူချီကြောင်းအစွမ်းတကူတွေနဲ့ပြည့်စုံကြောင်းဟိုဝိလန်နဲ့နတ်ပြည်ကပဲသတင်းကောင်းတွေကြားနေရပါတယ်တဲ့သတင်းတွေကြားကြရပါတယ်ဝဏ္ဏမိတ္တိအရှိတွေပတ္တနာစိတ်တော်ကျွန်ုပ်ကြည်နူးတဲ့စိတ်နဲ့အရှင်တို့ကိုရှိခိုးပါတယ်ယောစီဝလောကတ္ထမနုဿတိဋ္ဌာယေစီဝလောကတ္ထမနုဿတိဋ္ဌာတတ္တိလောကလို့ဆိုတဲ့လူတွေရဲ့အတိုင်းဝိုင်းမှာထူးခြားမြင့်မြတ်တဲ့ပုဂ္ဂိုလ်တူပုဂ္ဂိုလ်မြတ်တွေဖြစ်လို့ရှင်တို့ကိုကျွန်တော်ကာရဝပြုပါတယ်ရှ िख ိုးပါတယ်လို့တရားမင်းကြီးကလက်ဟုတ်ချီပြီးတော့ရှောက်တယ်ရှောက်ပြီးတဲ့အခါမှာသူနေရာတစ်ခုရွေးချယ်ပြီးရသေးတွေထိုင်တဲ့လေးညာရဲ့အောက်လေးတင်ကမထိုင်ဘဲနဲ့လေးညာရဲ့အောက်မှာသွားပြီးတော့ထိုင်တယ်တရားမင်းအဲ့တော့နေရာထိုင်နေဆိုတာအပြစ်6ပါးလွတ်တဲ့နေရာမျိုးမှာထိုင်ရတယ်တဲ့ရှေးကပညာရှိတွေဟာရှေ့တဲ့မှာလည်းမထိုင်ဘူးလာရောက်စိတ်ကတဲ့အခါမှာရှေ့တဲ့မှာလည်းမထိုင်ဘူးဒါကတော့ပိဋကအများကြီးမှာဆိုရင်တော့ဒီရွေးလို့မရနိုင်ဘူးပေါ့နော်တဝူးတလေတော့ရွေးလို့ရမှာပေါ့အဲ့တော့ရှေ့တဲ့ကလည်းမထိုင်ဘူးနောက်တဲ့ကလည်းမထိုင်ဘူးမြင့်တဲ့နေရာမှာလည်းမထိုင်ဘူးလေးညာကလည်းမထိုင်ဘူးအဲ့ဒါလို့အပြစ်မလွတ်တဲ့နေရာမျိုးတွေအဲ့ဒါတွေကိုရှောင်ပြီးတော့တရားမင်းကြီးကလေးညာကမထိုင်ပဲနဲ့လေးအောင်ကထိုင်တယ်တဲ့အလွန်နီးစွာလည်းမထိုင်ဘူးအဝေးကြီးကလည်းမထိုင်ဘူးစကားပြောလို့အစဉ်ပြေတော့တဲ့အနီဝေးလေးမှာထိုင်နေလို့အဲ့လိုတရားမင်းကြီးကလေးအောက်ကနေထိုင်တာဖြစ်တော့ခုနကဥဆောင်ပြီးတော့လမ်းညွန်လာတဲ့အနုသိဒ္ဓယေတာရသေးကတရားမင်းကြီးကိုအားနာတယ်ပေါ့နော်နတ်တွေဆိုတာလူရဲ့အနတ်တိဥဇနာလောကနေမခံနိုင်ဘူးလို့ဆိုတယ်အမလူပြေဆိုတာသူတို့အမတမရွေချက်ကြီးနှုန်းလို့လာကြတာလူတွေရဲ့အနတ်ကိုနတ်တွေမခံနိုင်ဘူးတဲ့သူတို့အနတ်နဲ့မယင်ဘူးလို့ပြောချင်ပြောအောင်ပေါ့နော်လူတွေကလည်းသွားကြည့်မယ်ဆိုရင်တရိတ်ဆန်ရုံနဲ့သွားရင်အနတ်မကောင်းဘူးလူတွေကလည်းတရိတ်ဆန်တွေရဲ့အနတ်ကိုခံနိုင်တော့မဟုတ်ဘူးအဲ့ဒါလိုပဲနတ်တွေကလည်းပဲလူတွေရဲ့အနတ်မခံနိုင်ဘူးတဲ့ဒါကြောင့်မို့လို့လာလို့ရှိရင်သူတို့မြဲမြဲပြန်လာပဲများတယ်။မတက်ရက်ပြီးတော့နေကြတာများတယ်။ခုတကြမင်းကြီးကတော့မတက်ရက်ရှောက်ထားပြီးသူထိုင်တော့ထိုင်ပြီးနေရာရွေးပြီးထိုင်လိုက်တဲ့အခါမှာအနုသိဒ္ဓယတိကတကြမင်းကြီးကိုလှမ်းပြောတယ်။ကန္တောဣတိနံစိရဒိခိတံကာယာစုတောဂစ္စတိမာလူနေနာသူပြောလိုက်တဲ့စကားကတော့ ရတိဘဝမှာကြာမြင့်စွာနေကြတဲ့ယတိတွေရဲ့အနတ်ဟာခန္ဓာကိုယ်ကထွက်နေတယ်တဲ့လူဘဝကယတိဝခါစားဆိုရင်တော့လူတို့ကအမွှေးနှသားတွေလိမ့်ထားတဲ့အနတ်ဟာရှိသေးတာပေါ့နော်အဲ့တော့ယတိဝတာကြာပြီစိရဒိဋ္ဌိတာယတိဘဝမှာကြာပြီဆိုတော့အမွှေးနှသားမလိမ့်တာကြာနေကြာတော့လူဆိုတာကတဘာဝအနတ်ကမကောင်းဘူးဒီလိမ့်ချန်ထားတဲ့အနတ်နဲ့ဖုံးကွယ်ထားကြရတာပေါ့အဲ့ဒါကိုဒီယသိတွေဟာယသိဘဝရောက်တာကြာလို့ယသိတွေရဲ့ခန္ဓာကိုယ်ကထွက်တဲ့အနံဤတောပဋိကမ္မသဟတနိတ္တကံတော်ဤတိနံအတုစီတိဝရသာတဲ့ဒီဘက်ကိုလေညာဘက်ကိုရွှေ့လိုက်ပါတဲ့တရားမင်းကြီးလေညာဘက်ကိုရွှေ့လိုက်ပါယသိတွေရဲ့ဒီအနံ့နတ်တွေကမနှိမ့်မြို့ပါဘူးယသိတွေရဲ့အနံ့ဟာလူသားတွေရဲ့အနံ့ဟာဆိုပါတယ်ရွှေ့ပါလားလို့ဆိုတော့တရားမင်းကဗာပြန်ပြောတော့ဆိုကံတော်ဤတိနံစိရဒိဋ္ဌိတနာကာယစုတော်ခစ္စတုမာလုတော်အရှင်မရတဲ့ယသိတွေရဲ့အနတ်ခန္ဓာကိုယ်အထွက်တဲ့အနတ်နေတပည့်တော်စီရောက်ပါစေတဲ့ရောက်ပါစေဝိစိတ်တပုပ္ပံသူရပိန်ဝမာလာဂန္ဓင်းစာအေတံပါတိကင်ခဗန္တိပတိကင်ခမိဗန္တိပတိကင်ခမဗန္တိနာဟိတဒေဝပတိကူလာတင်ညီနောယသိရိရဲ့ကိုယ်ကခန္ဓာကိုယ်ကထွက်တဲ့အနံကိုအလွန်မွေးကြိမ်ပြီးစမ်းကြက်လှပတဲ့ပန်းယနံလိုပန်းယနံကိုနှစ်သက်မြတ်လို့သလိုကျွန်ုပ်အနေနဲ့နှစ်သက်မြတ်လို့ပါတယ်တဲ့ဘာလို့လို့ဆိုတော့ယသိရိဟာတကယ်ကိုချင်းသီလကောင်းတဲ့သူတော်စင်ယသိရိဖြစ်လို့သူတော်ကောင်းတွေရဲ့ခန္ဓာကိုယ်ကထွက်တဲ့အနံဟာတဘာဝအနံနံဆိုတယ်လေကိုချင်းသီလကောင်းတယ်ပညာတတ်တယ်ဆိုတော့ဂုံတရင်ယနတ်နေကမွေးပါတယ်တဲ့ဒါကြောင့်မို့ဒီယသိတွေ ਨੇ ပတ်သက်ပြီးတော့သူ့အနေနဲ့ဂုံတရင်ယနတ်နေကိုရှူရှာရပြီးယသိတွေရဲ့ကိုယ်ကထွက်တဲ့အနံ့ကိုတော့ရှူရှာခြင်းမရှိပါဘူးလို့ကိစ္စမရှိပါဘူးဆိုပြီးတရားမင်းကြီးအဲ့လိုပြန်ပြောတယ်အဲ့တော့ဇာမင်းကသူလာရခြင်းအကြောင်းကိုဆက်ပြီးတော့သူရှောက်လိုက်တာအနုသိတယသိကိုလာရခြင်းအကြောင်းကသူဘာလို့လာတာတော့ဆိုယသိတွေကိုဖူးတွေ့ဖို့သူမေးခြင်းနဲ့မေးခွန်းတွေကိုမေးဖို့အဲ့ဒါအတွက်သူလာခဲ့ပါတယ်လို့ပြောတဲ့အခါမှာအနုတ္တယသိကဒီယသိတွေကိုဒီအကြောင်းကိုခွင့်တောင်းစကားပြောဆိုပေးတယ်ပုရိတ္တောဘုဒ္ဓပတိယသတိတရားမင်းကြီးဟာလူဘွားတုန်းကအလှူတွေလှူခဲ့တာဖြစ်လို့သူ့ကိုပုရိတ္တောရှေးဘွားကအလှူဝါဒနာပါခဲ့တဲ့ပုဂ္ဂိုလ်ပုရိတ္တရာဆိုရယ်နာမည်နဲ့လည်းခေါ်တယ်သူဘုဒ္ဓပတိစာနတ်တေရဲ့အရှင်သခင်ယသတိအချမ်းရံနေအလွန်များတယ်ဒေဝနာမိန်တော်တက်ကောမကားဝသူ့ဆံပတိနတ်ပြည်မှာသူခေါ်တဲ့နာမည်သူဟာတာဝရိန္ဒနတ်ပြည်နဲ့စတုမရနတ်ပြည်မှာရှိတဲ့နတ်တေရဲ့ဖယင်ဖြစ်လို့ဒေဝနာမိန်တော်တရဆိုရဲနော်လူကွာတော့ငါမခဆိုရလူလင်ဖြစ်ခဲ့လို့မကွာလက်ရှိမှာသူစာဆိုရဲမိဖုရားရဲ့ရှင်ရတော့ဖြစ်တော့ကြောင့်သူဆံပတိအဲ့ဒီအမည်နာမတွေ ਨੇ ပုရိန္ဒရဘုဒ္ဓပတိဒေဝနာမိန်နာတက်ကမခဝါသူဆံပတိလို့ ကြောကြားထင်ရှားတဲ့တရားမင်းဟာအတုရကနာပရိမတ်တနောပမတ်တနောအတုရနတ်ပေါင်းကိုအောင်းနိုင်သူဖြစ်တဲ့တရားနာမင်းကြီးဟာဩကာသမကင်ခတိပညာပုသိတုံရှင်သေတွေကိုမေးခွန်းနေမေးဖို့အတွက်အခွင့်တောင်းနေပါတယ်လို့အနုသိတ္တရတေရတို့ဆောက်တယ်တရားမင်းကြီးကအတုရာတွေကိုနှိမ့်နှင်းခဲ့တယ်ဆိုတာတမိုင်းကြောင်းအရာပြောတာဒီတရားမင်းကတာဝရိန္ဒနတ်ပြည်ရောက်တဲ့အခါမှာတာဝရိန္ဒနတ်ပြည်မှာဘသူတွေကအရင်ရောက်နေတော့ဆိုအတုရာနတ်တွေကအရင်ရောက်တယ်တာဝရိန္ဒတရားမင်းတို့နတ်အသစ်တွေရောက်လာတဲ့အခါကျတော့ရခိုင်ရောက်နေနေတဲ့အတုရာလို့ခေါ်တဲ့နတ်တွေဟာနတ်အယက်တွေနတ်ဘိယာတွေပေါ့လေသူတို့စီမံပြီးတော့နတ်သစ်တွေကိုကျိုးဆိုးတဲ့ပွဲလုပ်တယ်အယက်တောက်ပြီးတော့ကျိုးဆိုးတဲ့ခန္ဓာလုပ်တယ်အဲ့ဒါလို့သူတို့ကအယက်မူးလေးရှိကြတော့တရားမင်းကြီးကနောက်ရောက်လာတဲ့သူအချွေရန်လေးကိုပြတ်မှတ်တင်ညာပေးထားတယ်မင်းတို့မတော့ကြနဲ့အတူရရရတော့ခါတိုင်းလိုပဲနတ်သစ်တွေရောက်လာပြီပြောပြောပါပါဆိုပြီးတောက်ကြမယ်ခုခေတ်ဆိုဖန်ခွက်ချင်းတောင်တတ်ကြသေးเนาะအဲ့ဒါလို့တောက်ကြတဲ့အခါမှာအလုံးအကျွံပျော်ပြီးတော့တောက်တဲ့အခါအကုန်လုံးမူးပြီးတော့သူကလဲနေကြတာအဲ့ဒီအချိန်မှာတရားမင်းကသူ့ပြိဿကိုပြောတယ်ဒီလိုမူးယူနေတဲ့နတ်တွေနဲ့တို့တူတူနေလို့တော့အဆင်ပြေဘူးဆိုပြီးတော့သူတို့မပြီးတော့မြေမုတ်တောင်ပေါ်ကနေအောက်ပြေးချကြတာမပြီးတော့အကုန်အောက်ပြေးချတာမြေမုတ်တောင်ကြီးကဘယ်မှာရှိတာလို့ဆိုလေးဘက်လေးတိုင်ကပင်လယ်တွေရမ်းနေတဲ့ဆီမှာရှိတယ်ပင်လယ်ထဲမှာရှိတယ်လို့ဆိုတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်လေးကျွန်းတမြင့်မိုးလို့ပြောတာနေနေတွေးကြည့်ဖို့ပေါ့ခုခေတ်ဆိုတော့မြေမို့တောင်ကိုရှာလို့မတွေ့ဘူးလို့ပြောတဲ့လူကလည်းပြောတယ်သို့တော့လူပြည်ကဘယ်မှာရှိတာလဲတာဝရိန္ဒနတ်ပြည်ကဘယ်မှာရှိတာလဲအတုရနတ်ပြည်ကဘယ်မှာရှိတာလဲဆိုတာစဉ်းစားကြည့်လိုက်လို့ရှင်ပင်လယ်တဲကနေပြီးတော့အင်မတန်ကြီးမားတဲ့ဒီမြေမို့တောင်ကြီးဟာပင်လယ်ထဲကနေပေါ်မြင့်တက်လာတာမြေမို့တောင်ကပန်းမှာလူပြည့်ရှိတယ်အဲ့တော့လူတွေကငါတို့နေတာဘယ်နေတာတော့ဆိုမြေမို့တောင်ကပန်းမှာနေကြတာတောင်ကပန်းမှာနေတဲ့လူကကိုတောင်ပဲသိမယ်လေမမြင်နိုင်ဘူးမြေမို့တောင်ကြီးလည်းလွန်ကြီးတာပြောမစွေတော့ကဘာလုံးကြီးလို့ထားပါတော့အဲ့တော့ပင်လယ်ထဲမှာအခြေဆိုင်ထားတဲ့ဒီမြေမို့တောင်ကြီးရဲ့ကပန်းမှာလူပြည့်တည်ရှိတယ်အဲ့ဒီမြေမို့တောင်ရဲ့အောက်ခြေမှာအတုရနတ်ဘုံဆိုဖြစ်သွားတယ်။မြေမို့တောင်ထိပ်မှာတော့တာဝရိန္ဒနတ်ပြည်လို့သူတို့သတ်မှတ်တယ်။လူပြည်ကခပန်းမှာရှိတယ်။တောင်ခပန်းမှာတည်ရှိတယ်။ဟောအဲ့လိုဆိုတယ်။တောင်ခပန်းမှာတည်ရှိတယ်။အလွန်ကြီးမားသည့်အတွက်ကြောင့်တောင်ခပန်းမှာနေတဲ့လူကတောင်ထိပ်ကိုမြင်မိုးရအမှန်တမ်းမှခဲနေပေါ့နော်။တရားမင်းကြီးကတောင်ထိပ်ကနေပြီးတော့အတုရာတွေကိုပင်လယ်တွေကိုပြစ်ချလိုက်တဲ့အခါမြေမို့တောင်ရဲ့အောက်ခြေမှာသွားပြီးတော့အတုရနတ်ပြည်ဆိုတာပေါ်တယ်အတုရနတ်ပြည်မှာနှစ်စဉ်ရှားသီးချင်းကြတဲ့ပွင့်တဲ့အထိတ်မှနတ်ပန်းနတ်ပင်ကဘာလို့ဆိုရင်ကတိပရင်ပေါ့တခုပင်လို့ခေါ်တယ်တာဝရိန္ဒနတ်ပြည်မှာပွင့်တဲ့ပင်ကတော့ပင်လေကတိပင်လို့ခေါ်တယ်။ကတိပွင့်နဲ့တခုပွင့်။အဲ့ဒီသူတို့ရဲ့ကံကြမ္မာယသူတို့ကိုပင်လေတဲ့ပြစ်ချလိုက်ပေမဲ့လို့သူတို့ဟာနေစရာတွေရပြီးတော့ပုံမိမ့်မှအသင့်နဲ့နေကြတယ်။အဲ့ဒီတခုပင်ကြီးပွင့်ပြီဆိုတဲ့အခါကျတော့သူတို့စဉ်းစားတယ်ငါတို့စီမှာ ခရိုင်းပင်လည်းကတိပင်ပွင့်တာပါအခုကဒီသခုပင်ဒါငါတို့နေရာမှားနေပြီဆိုပြီးတော့တကြမင်းပေါ်မှာစိတ်ဆိုးပြီးတော့အဲ့ကျမှထွက်ပြီးတော့တိုက်လေးရှိကြတယ်စစ်တိုက်လေးရှိကြတယ်ငါတို့နေတဲ့ဒါဝရိန္ဒနတ်ပြည့်ဆိုတော့ပင်လည်းကတိပင်ပွင့်တာအခုကဒါသခုကင်ပွင့်နေဆိုပြီးသခုပင်ပွင့်နိုင်ပွင့်နိုင်အသူရာတွေကသူတို့နေရာဟောင်းကိုတတိယပြီးတော့စစ်တိုက်လေးရှိတယ်တကြမင်းကြီးကအားလေ50ဆိုပြီးတော့အဆင့်50နဲ့အဆောင်တက်ချတာပရမအဆင့်မှာရေထဲမှာနဂါးတက်နဂါးတွေဆောင်အသူရာတွေတက်လာရင်နဂါးတွေနဲ့အရင်တက်ရတယ်နဂါးတွေပြီးတဲ့အခါကျတော့နဂါးတွေရှုံသွားရင်ဂလုံးတွေတွေ့လိမ့်မယ်ပေါ်ကြတော့ဂလုံးတွေနဲ့တိုက်ဂလုံးတွေကရှုံသွားလို့ရှိရင်တက်မှာဂုံပန်ဆိုတဲ့ဖိုက်ကားကနဲ့ဘလူးကြီးတွေကအဲ့ရက်နေဆောင်သူတို့နဲ့တက်ရတယ်ခမဏီကရှုံသွားတဲ့အခါကျတော့ယက္ခဆိုတဲ့ဘလူတွေနဲ့တခါတိုက်တယ်ပြီးတဲ့အခါကျတော့မှသရုမေရဲ့နမင်းကြီးလေးဦးနဲ့တိုက်ပွဲဝင်ရတယ်အဲ့ဒါလို့အဆင့်50နဲ့တုံညုံရေးချထားတာအဲ့အဆင့်50ကိုကြော်ဖြတ်ပြီးတော့တောင်းနေတဲ့နတ်ပြည်အောင်မဆွေတရားမင်းကိုယ်တိုင်ယုတ်တူကြီးလှုပ်ထားတာရှိတယ်ဝရသိမ်းနဲ့နဲ့ကြီးကင်ပြီးတရားယုတ်တူကြီးတရားယုတ်တူကြီးကိုမြင်တဲ့အခါကျတော့ကြောက်လန့်ပြီးပြန်ထွက်ပြေးသွားကြတယ်သူတို့ဆိုရဲသူကအာလိ50ဆိုတော့အဲ့ဒီဟာပြောတာနော်အော်ဗမာစကားမှာလဲသခုပင်ကမီးတကြီးကြီးဆိုတာအဲ့ဒါကိုအကြီးညွှန်းမုံရသခုပွင့်နိုင်စစ်ပွဲဖြစ်နေတာသူတို့ဒီပေကြီး17တုပ်ထဲမှာတဆက်ကတုပ်ဆိုတာအဲ့ဒါတော်ပရိသန်နတ်ပြည်နဲ့နတ်တွေနဲ့တရားမင်းတို့နဲ့အသူရာနဲ့စစ်တိုက်တဲ့အခန္ဓာနေလာတဲ့စကားပဲအဲ့ဒါတဆက်ကတုပ်ဆိုတာအဲ့တော့တရားကအသူရာတွေကိုနှိမ်နင်းခဲ့တာဖြစ်သောကြောင့်သူ့ရဲ့ခုံတူးကိုဖော်ပြတဲ့အခါမှာအသူရာကဏပမ္မတနောအသူရာတက်ကြီးကိုချွတ်နှိမ်ခဲ့တဲ့ပုဂ္ဂိုလ်တရားမင်းကြီးကမေကုန်မေဖို့ခွင့်တောင်းနေပါတယ်လို့အနုဒိဋ္ဌယတိကခွင့်တောင်းစကားဆိုပြီးတော့သူမေးလာတဲ့မေခွန်းကိုဒီဘယ်သူဖြေကြမလဲဆိုတော့ကောနေဝိမေတံဣဒပဏိတနာပိညေပုထောနိပုဏိဗျာကရိတတိဒီမှာယတိပညာရှိသည်အများစုတဲ့ကတရားမင်းကြီးမေးတဲ့ခက်ခဲနေနေတဲ့မိဂုံးတွေကိုဘယ်သူဖြေပေးမလဲတိဏ္ဍိသရိညာမနုဿာဓိပါဏာဒေဝနာမိန်တတသဝတ္တဝတ္တသဟောဒီကာလင်္ကမင်းတို့ဘယင်သုံးခုကလည်းပဲမိဂုံးမေးချင်တယ်တရားမင်းကြီးကလည်းမိဂုံးမေးဖို့ခွင့်တောင်းနေတယ်ဒီမေးလာတဲ့မိဂုံးတွေကိုဘယ်သူတိုင်ခံပြီးတော့ဖြေမလဲလို့အလေးဒရိုက်အနုသိတယသိကနေပြီးတော့ပြောတဲ့အခါမှာယသိအလုံးကသူ့ကိုဝိုင်းပြောကြတယ်အယံဤတိတရပင်ကိုတပတ်တိယတောဇာတောဝိရတောမေထုနတ်သမအာစေရပုတ်တော်သူဝိနိတရူပောသောနေတံပညာနိဝိယကရိတတိဘသူဖြေရမှာလဲတဲ့ဒီမှာအကျင့်ကောင်ငငယ်ရရကယသိဘွားပြောင်းလာတဲ့ပုဂ္ဂိုလ်လူပြိုဘွားနဲ့ယသိဝတ်လာတာသူတို့ကတော့တချို့တွေကဟိုအိမ်အောင်ကြပြီးမှယသိဝတ်ကြတာဒီသရဝင်ကဆရာကြီးကလူပြိုဘွားနဲ့ပဲအိမ်အောင်မကြဘဲနဲ့ယသိဝတ်လာတာဒါကြောင့်မို့ယတောစာတော်ဝိရတော်မေထုနတ်သမလူပြိုဘွားနဲ့ပဲဟောဒီယသိဖြစ်လာတဲ့အချမ်းရံကြီးမားတဲ့သရဝင်ကယသိကြီးဟာအာစာရအာစေရပုတ်တော်ဝိနိတရူပောသူဝိနိတရူပောသူဟာတကယ်ကိုဘုရင်ရဲ့အကြံပေးပရောဟိတ်ဆရာကြီးရဲ့တားဖြည့်ယူမြမကဒိလသင်ယူတက်မြောက်ထားတဲ့အသိပညာရှိတဲ့ပညာရှင်ပုဂ္ဂိုလ်ဖြစ်တယ်သောနေတံပညာနိဝိယကရေတတိဆရာကြီးကိုယ်တိုင်ပဲဒီမင်းနေရဲ့မင်းသုံးပါးနဲ့တရားမင်းတို့ပေးတဲ့ပေကုန်းကိုဖြေမှာပေါ့ရသေးတွေကအနုသိတ 세대우 뼈자 세아이피 바베 서로 세아니고베 퀸다오가우 소라이바르소 안우데이다예데하 따라뱅아 예데 세아지고 우동쟁 차비로 퀸다오가 소베레 건디냐 비냐니 위야 그로히 야산디탄 이대요 다두루바 건디냐 소라 안외아편 콜라이다 인디아마 안외네 아메리고 메리시레 너 아구 사네임도 바로로 하며 보노 안외 나메리네 콜라 건디냐 로 콜라 안외 두루 묘뇌가 건디냐 야소비아로 고르마 묘뇌 무 고르마 로 콜라 디인 뿐에 배야가 까드와로 코라 까드와 묘뇌 무 코라 그러 묘뇌 네 코라 리 다리야 그러 오 꼰대냐 뇌 봐 세대 세야지 빈냐 니 위야 그러히 야산디탄 이디요 다두루바 메라레 메공고 세야지 피베바 야산디 탄 이디요 다두루바 တော်ကောင်းစိတ်ကြစိတ်ထက်ရှိကြတဲ့ယသိတွေဟာအရှင်ဆရာကြီးကိုဝိုင်းပြီးတော့တောင်းပန်ကြပါတယ်တောင်းဆိုကြပါတယ်ကွန်တေညာဧတော်မနုစေတုတ္တမောရံဩဒ္ဓမဂိစတိဧတဘာရောမေလာသမ्या မေကွန်းတွေကိုဖြေဖို့ဆိုတဲ့ဒီတောင်းဟာခုံတရင်အကြီးဆုံးဖြစ်တဲ့ဆရာကြီးစီရောက်လာပါပြီတဲ့ဒါလူတွေရဲ့တဘာဝပါပဲဟော ခက်ခဲနေနေတဲ့ပြဿနာဟာတကယ်ပညာရှိပုဂ္ဂိုလ်စီရောက်လာတဲ့ဖြစ်ပါတယ်အဲ့တော့ဆရာကြီးတောင်းဝန်ဖြစ်သွားပါပြီဆရာကြီးပဲဖြစ်ပေးပါလို့ဆိုတော့တရဗေင္ကယသိကြီးကအိမ်မှာမိန်လိုက်ကတဝကတာပုစ္ဆန္တုဘွန်တော်ရံကိစီပညာမနတာဖိပတ္ထိတံကတဝကတာခွေပေးပါတယ် မေးချင်တာမေးကြပါခွင့်ပေးပါတယ်ရှင်းတော့ဒါယဉ်ကျေးမှုခေါ်တယ်တခုခုမေးမယ်ဆိုလို့ရှိရင်မေးပြရစေပါခွင့်ရင်တောင်းရတယ်ခွင့်ပြုတယ်ဆိုမှမေးရတယ်ဒါလူသူတို့လူယဉ်ကျေးမှုကအဲ့ဒါရှိတယ်နော်ခွင့်မတောင်းဝဲနဲ့မမေးရဘူးအဲ့တော့ကတဝကတာခွင့်ပေးပါတယ်မေးခွင့်ပေးပါတယ်ပုစ္ဆန္တုဘွန်တော်တရားမင်းတို့ ကလေးကမင်းတို့ဆိုတဲ့မေကုံမေးလို့တဲ့ပုဂ္ဂိုလ်တွေမေးကြပါတဲ့ရံကိစီပညာမနတာပိပတ္တိတံကိုယ်စိတ်ထဲမှာမေးခြင်းနဲ့မေကုံပဲမေကုံပဲဖြစ်ဖြစ်မေးနိုင်ပါတယ်လို့ဆိုလိုတယ်เนาะချို့ကြတော့ကတ္တထာရှိတယ်ဒါကဖရာအလောင်းလို့ပညာထက်တဲ့ပုဂ္ဂိုလ်တွေကတော့ဘာမေးမေးမေးခြင်းနဲ့မေးတာလို့ပြောတာเนาะအဲ့ဒီနေရာမှာ ဒီလိုတုံ့ပြန်မှုတွေကမတူကြဘူး။တာမန်ပုဂ္ဂိုလ်တွေရှင်သာရိပုတ္တရာတို့လိုဒီပုဂ္ဂိုလ်မျိုးတွေတောင်မှပဲတဝုကနေပြီးတော့မေကွန်ပု္ပ္ပဆာမေးချင်ပါတယ်လို့ဆိုလို့ရှိရင်ချွင့်ချက်နဲ့တုံ့ချွင့်ချက်နဲ့ပြန်ရတယ်သူကဘယ်လိုပြောလို့ဆိုပု္ပ္ပဆာသုတ္တဝါဇာနေတာမှာမေးကြည့်ပါဦးနေမေကွန်သိတဲ့အခါမှာဖြေနိုင်မဖြေနိုင်စဉ်းစားရတာပေါ့သိရတာပေါ့လို့ အဲ့လောက်ပဲပြောတယ်။မြတ်စွာဘုရားကသာဒီလိုဟာမျိုးမင်းတို့မေးချင်တာမေးဆိုတဲ့စကားဟာဘုရားမပြောဘူး။တော်ခုခေတ်လူတွေတော့အမှန်တမဲ့မေးချင်ရမေးလို့ပြောကြတာလည်းရှိကြတယ်ပေါ့နော်။တကယ်ကတော့စာပေကျမ်းကမှာမေးချင်တာမေးလို့ပြောတာဘုရားတော်ပဲပြောတယ်။ဉာဏ်နဲ့ပုဂ္ဂိုလ်တွေအလိုမပြောဘူး။မေးကြည့်သေးတာပေါ့။အမေးစကားကြားတဲ့အခါမှာဖြေနိုင်မဖြေနိုင်စဉ်းစားမှာပဲ။ဒီလို ချွင့်ချက်လေးနဲ့အခုလည်းပဲဒီကြောင်းလာကြတဲ့မင်းဆိုပိသတ္တိဟာဘာပဲဖြစ်ဖြစ်ကိုယ်စိတ်ထဲကမေးခြင်းနဲ့ဆန္ဒရှိတဲ့ဟာကိုမေးပါတဲ့မေးနိုင်တယ်အဟံဟိတဏံဝဝိယကရိတံညတဝတယံလောကမိမံပရိသကိုကိုယ်တိုင်ဒီလောကနဲ့အခြားလောကတွေအကြောင်းကိုကိုယ်ကိုယ်တိုင်သိရှိနားလည်ပြီးတော့မေးသည်မြတ်မေးခွန်းတွေကို သူဖြေပါမယ်။ဟုတ်ပွင့်ပွင့်လင်းလင်းကိုပဲအဲ့လိုပြောလိုက်တာနော်ဖိတ်ခေါ်လိုက်တာ ဘာပဲမေးမေးမေးချင်တာမေးဖြေမယ်တော့ဖះမဖြစ်ခင်ကတည်းကဒီဖះလောင်းတော်တွေဟာညံထက်တဲ့ပုံကိုယ်တွေဆိုမင်းတို့မေးချင်တာမေးငါဖြေမယ်ဒါမျိုးကိုကြည့်ပြီးတော့ဒီအမေးကျွဲကြောင်အဖြေဖះလောင်းဆိုတဲ့စကားမျိုးဖြစ်လာပုံရတယ်ကြားတာနော်တကယ်တော့မေးတတ်တာလည်းပဲတမန်ပုဂ္ဂိုလ်ကလည်းမမေးတတ်ပါဘူးကျွဲကြောင်သားမေးမြက်ခင်းအကြောင်းတို့ကြွဲအကြောင်းတို့ပဲမေးမှာပေါ့တင်းနေတာပဲမေးနိုင်မလို့အဲ့တော့အမေးနွားကြောင်းအမေးကြွဲကြောင်းဆိုတာတော့ဟိုတမန်ပုဂ္ဂိုလ်လည်းမေးနိုင်တယ်ဆိုတဲ့အဓိပ္ပာယ်မျိုးကိုရည်ညွှန်းပြီးပြောပုံရတယ်ဟိုဖြေးတဲ့ပုဂ္ဂိုလ်ကြတော့ဆင်တန်းရှိတဲ့ပုဂ္ဂိုလ်မှဖြေးနိုင်တယ်လို့ဒီလိုအဓိပ္ပာယ်ပေါ့နော်အဲ့တော့မြတ်စွာဘုရားကတော့အဲ့လိုပြောတယ်မြတ်စွာဘုရားအလောင်းဖြစ်တဲ့အခုဒီတရဘင်ကဆရာကြီးကလည်းယံကိစီပညာမနတ္တာဖိပတ္တိတာဘာပဲဖြစ်ဖြစ်စိတ်ထဲမှာရှိတာမေးပါအာဟိတန္တံဝဝိယကရိတာညတဝတယံလောကမိမံပရပရင်္စာဤလောကနောက်လောကအကြောင်းကိုကိုယ်တိုင်သိရှိပြီးတော့ဒီမေကုံမှန်သမျှကိုသူကဖြေပေးပြမယ်လို့အဲ့ဒီလိုရသေးကြီးကတရဝင်းကဆရာကြီးကခွင့်ပေးလိုက်တဲ့အခါတရားမင်းကြီးကမေးတယ်စပြီးတော့မေးတယ်ဆိုတာကိုမြတ်စွာဘုရားကဒီကြားထဲမှာစကားအဆက်ကလေးဟောထားတယ်ယတောသမဂဝသက်ကောအထတတ္တိပုရိန္တရောအပုစိပထမံပညာယင်စာတိအပိပဋိတံခွင့်ပြုချက်လဲရရောအကြောင်းကျိုးကိုသိမြင်တဲ့တရားမင်းကြီးဟာတဲ့သူစိတ်ထဲမှာသိကျင်နေတဲ့ပထမဆုံးမေးခွန်းကိုသူအခုလို့မေးလိုက်ပါတယ်တရားမင်းကြီးကပါမေးတုံဆိုမေးခွန်းသုံးပုဒ်ကိုသူတစ်ခါတည်းမေးလိုက်တယ်ကိန္တုဝဒိတဝါနဂရစိသောစတိဒီဘယ်အရာကိုဖြတ်စည်းပြီးတဲ့အခါမှာဘယ်အရာကိုဖယ်ရှားတတ်ဖြတ်ပြီးတဲ့အခါမှာဘယ်တော့မှမစိုးရင်ရဘူးဆိုတာဖြစ်ပါတည်းဘယ်အရာကိုဖြတ်စည်းပြီးသို့မဟုတ်ဘယ်အရာကိုပယ်ရှားပြီးလဲဘယ်တော့မှမစိုးရင်ရဘူးဆိုတာဖြစ်ပါတည်းဒါမိကုန်တခုကိတ္တပဟနာဣတယောဝဏယန္တိဘယ်အရာကိုပယ်ဖြောက်ခြင်းကိုယသိတွေကကောင်းတယ်လို့ချီးမွမ်းညာတယ်လေဘာကိုဖယ်ရမလဲကတိရဝုဒ္ဒံဖရုတံခမေထဘသူပြောတဲ့ရိုင်းပြတဲ့စကားကိုသိခံရမလဲရိုင်းပြတဲ့ဘသူရဲ့စကားမျိုးကိုသိခံရမလဲဒီမေခွန်းသုံးခုသူမေးလိုက်အခါဟိမေကွန်တညဣတမတ္ထကွန်တညနွယ်ဘွားအိုယသိဆရာကြီးကျွန်ုပ်မေးတဲ့မေခွန်းရဲ့အဖြေကိုပြပါအဲ့ဒီမှာသရဝေင္ကဆရာကြီးကမေးဖြေးလိုက်တယ်အဲ့တော့သူမေးကဘာကိုဖယ်ရှားယင်ဝဋိတ္တဝါဆိုတတ်ပုတ်ဖယ်ရှားတယ်တတ်ဖြတ်တယ်လို့လည်းအဓိပ္ပာယ်ရတယ်ဖယ်ရှားတယ်လို့လည်းအဓိပ္ပာယ်ရတယ်ဘာကိုတတ်ဖြတ်လို့ရှိရင်ဘယ်တော့မှမစိုးရင်ရတယ်လဲဆိုတဲ့အဓိပ္ပာယ်နဲ့လည်းပြောလို့ရတယ်အဲ့တော့သူမေးလိုက်တဲ့ပထမမေးခွန်းကိုသရဝေင္ကဆရာကြီးကဖြေးတယ်ကောဒံဝဋိတ္တဝါနဂရာစီသောစတိအမျက်ဒေါသဆိုတာကိုဖယ်ရှားရမယ်ကိုယ်တဏ္ဍာနဲ့မှာဒေါသကိုတတ်ပြည့်ရမယ်ရှင်ထဲမှာဖြစ်တဲ့ဒေါသကိုတတ်ရမယ်အဲ့ဒီရှင်တော့ဒေါသကိုတတ်လိုက်လို့ရှင်ဘယ်တော့မှမစိုးရင်ရတော့ဘာကြောင့်လို့ဆိုစိုးရင်စိတ်ဆိုတာလေဒေါသကြောင့်ဖြစ်တာလေဒေါသပဲဒေါမနတ္တဟုတ်လားစိုးရင်တယ်လို့ခေါ်တာဒေါသနဲ့ရှင်ပြီးတော့ဖြစ်တဲ့စိတ်ခံစားချက်ကိုဒါစိုးရင်တယ်လို့ခေါ်တာအဲ့တော့ဒေါသဖယ်လိုက်လို့ရှိရင်စိုးရိမ်နေဆိုမလာတော့ဘူးတောကဆိုတဲ့စကားကဒေါသနဲ့ဒေါသနဲ့ရှင်နဲ့စိတ်ခံစားချက်ဒေါမနတဝေဒနာလို့ပြောတာအဲ့တော့ဒေါသကိုပယ်လိုက်ရင်ဒေါမနတဝေဒနာပဲရှိတော့မှာဒါကြောင့်မို့ဒေါသကိုပယ်တတ်လို့ရှိရင်ဘယ်တော့မှစိုးမစိုးရိမ်ရဘူးဆိုဒီအဖြေကိုဖြေလိုက်တယ်လူတွေကတော့တွေးပါပေါ့ကိုယ်ရန်သူတယောက်ကိုတတ်လိုက်လို့ရှိရင်ဘယ်တော့မှမစိုးရင်ရဘူးလို့ထင်တယ်။ကိုကြောက်နေရတဲ့ရန်သူလို့ဒီလိုပြောကောင်းပြောမယ်။အဲ့ကြရင် အပြစ်တင်စရာတွေအများကြီး။ဟာကိုတည်းမတည်းတဲ့လူတတ်မလားဆိုတော့ပဏာတိပါဒလုံးလုံးသလားသီလမလုံးဘူးဆိုဖြစ်လာမယ်နော်။အခုကကြတော့အမြဲဒေါသကိုတတ်ဖြတ်ပြစ်လို့ရှိရင်ဘယ်တော့မှမစိုးရင်ရဘူးတဲ့။နောက်တစ်ခုကဘာကိုဖယ်ရှားလို့ရှိရင်ယသိတွေကချီးမွမ်းကြတယ်ဆိုမက္ခပဟနာဣတယောဝဏယန္တိတဲ့။ကျေစုကံနဲ့မက္ခတရားလူတယောက်ဟာသူတော်ကျေစုကိုခြေဖြတ်တတ်တယ်ကျေးဇူးရှိတာတောင်မှခြေဖြတ်တဲ့တရားကိုမက္ခလို့ခေါ်တယ်။အဲ့ဒီမက္ခလို့ခေါ်တဲ့ကျေးဇူးကန်းတဲ့တရားကိုဖယ်ရှားတာကိုယသိတွေကချီးမွမ်းကြတယ်။လူရည်ရဲ့တဏ္ဍမာတိကျေးဇူးကန်းတဲ့တဘာဝရှိနေတယ်။အဲ့ကျေးဇူးကန်းတဲ့တဘာဝကိုပဲဖြောင်းအောင်။ကျေးဇူးတင်တတ်ရမယ်လို့ဆိုလို့တယ်။ကျေးဇူးရှိတဲ့ပုဂ္ဂိုလ်တွေကိုကျေးဇူးတင်တတ်ရမယ်။ဒါမှသူတော်ကောင်းဖြစ်မယ်။နောက်တစ်ခါသဗ္ဗေတံဥဒ္ဒံဖရုတံခမေတဣတံခန္တေဥဒ္ဓမမဟုတန်တော်တတ္တိယမေကုံးကိုဖြေလိုက်တာဘသူပြောတဲ့ရိုင်းပြတဲ့စကားကိုသိခံရမလဲဆိုတော့သဗ္ဗေတံဥဒ္ဒံဖရုတံခမေတဘသူပဲဖြစ်ဖြစ်အာလုံးပြောတဲ့ရိုင်းပြတဲ့စကားကိုသိခံရမယ်အဲ့ဒါမှအဲ့ဒီသိခံနိုင်မှုသာလင်အကောင်းဆုံးလို့သူတော်စင်တွေကသတ်မှတ်တယ်ဘသူပြောတဲ့စကားပဲဖြစ်ဖြစ်ရိုင်းဆိုင်တဲ့စကားကိုသိခံနိုင်ရမယ်လို့သူဖြေးလိုက်တယ်ဖြေးလိုက်တဲ့အခါကျတော့တရားမင်းကြီးကအဲ့ဒါဆွေးနွေးတယ်အဲ့ဒီအဖြေကိုဆွေးနွေးတယ်ပထမအဖြေဒုတိယအဖြေကျင့်တတ်တယ်လက်ခံတယ်တတိယအဖြေမှာဘသူရဲ့ရိုင်းပြတဲ့စကားကိုဒီသိခံရမလဲဆိုတဲ့နေရာမှာသူ့ဘဝမကြဘူးဒီဖြေးလေးကိုဘဝမကြဘူးဘဝမကြတော့အဲ့ဒီအဖြေကိုသူကပြန်ပြီးတော့ဆွေးနွေးတယ်။တက္ကဥပိဏံဝဆနံတိဋ္ဌိခိတုတရိတတဝါတိဋ္ဌတရတဝါဝါပိကိုတဲ့ဒီကိုနဲ့ဓာတုရှိသူရှိတဲ့ပုဂ္ဂိုလ်ရဲ့ဇကာကိုတဲ့ตาတဲ့ပုဂ္ဂိုလ်ရဲ့ဇကာကိုဒီပုဂ္ဂိုလ်နှစ်ယောက်ရဲ့ဇကာကိုတော့သိခံမှုလွယ်တယ်တဲ့ကိုယ်နဲ့အည်ချင်းတူတဲ့ပုဂ္ဂိုလ်သို့မဟုတ်ကိုယ်နဲ့အည်ချင်းသားတဲ့ပုဂ္ဂိုလ်ပြောတဲ့စကားကိုသိခံနိုင်တယ်တဲ့ကထာနုဟိနတဝဆောခမေတာကိုယ်နဲ့အောက်တန်းကြတဲ့ကောင်တယောက်ကပြောရင်ဘယ်လိုလုပ်သိခံမလို့ဒါခုခေတ်လေဒီလိုပဲစဉ်းစားကြမှာပဲเนาะကိုယ့်ထက်ကလူကြီးပြောရင်ငုံခံမယ်ကိုယ့်တငယ်ချင်းပြောရင်ငုံခံမယ်ကိုယ်နဲ့အည်ချင်းတူကိုယ့်အောက်ကကောင်ကကိုယ်ပြောရင်တော့မခံနိုင်ကြဘူးအဲ့ဒါအဲ့ဒါကိုဘလိုလုပ်ပြီးတော့သိခံမရုံနဲ့အခါမိအခါဟိမိကွန်တညဧတမတ္ထာဒီအကြောင်းကိုရှင်းပြကြမှာအောင်ဘလိုလုပ်သိခံမရုံအဲ့ဒီမှာယသိကြီးကရှင်းပြတယ်ဘယာဟိတိဋ္ဌတဝဆောခမေထသာရမဟိတုပနသာရိတတကိုယ်ရဲ့သာတဲ့ပုဂ္ဂိုလ်ရဲ့စကားကိုသိခံနေဆိုတာကြောက်လို့သိခံတာပြန်မပြောရဲလို့ကိုယ့်ထက်ကလူပြောတဲ့စကားကိုသိခံနေဆိုတာကြောက်လို့သိခံတာကိုယ်နဲ့ဓာတ်တူရည်တူရည်ချင်းရှိတဲ့ပုဂ္ဂိုလ်ရဲ့စကားကိုဟိုသိခံနေဆိုတာအခြေအတင်မဖြစ်ချင်လို့သိခံတာအခြေအတင်ဖြစ်မှဆိုလို့သိခံယောစီတာဟိနတဝဆောခမေယကိုယ့်အောက်ကလူပြောတာကိုသိခံနိုင်ပြီဆိုမှဣတံခန္တေဥဒ္ဓမမဟုတံတော်တဲ့ဒါသိခံခြင်းဟာအမျက်ဆုံးလို့ပြောရမယ်ကျန်တာတွေကျတော့တခြားရည်ရွယ်ချက်တွေပါနေတတ်တယ်ပေါ့အဲ့တော့တရားမင်းကြီးကဘာထောက်ပြန်အောင်ဆိုတော့အရှင်ဘုရားရဲ့ဖြေတာပထမဆုံးကသဗ္ဗေတံဟုတ်တံဖရုတံခမေထဣတံခန္တေပရမဥဒ္ဓမမဟုတံတော်အလုံးရဲ့ရှိုင်းပြတဲ့စကားကိုသိခံရမယ်အာလုံးစကားကိုသိခံရမယ်လို့ရှင်ပြပြောတယ်အခုဒုတိယကျတော့ယောစီတာဟိနတဝဆောခမေတာဣတံခန္တေဥဒ္ဓမမကိုယ်ရဲ့အောက်တန်းကျတဲ့ပုဂ္ဂိုလ်ကနှိမ့်ကျတဲ့ပုဂ္ဂိုလ်ကပြောတဲ့စကားကိုသိခံမှအမျက်ဆုံးလို့ရှင်ပြပြောပြနေတယ်အဲ့ဒီစကားတရားကရှင်းတော့မညီဘူးဖြစ်နေတယ်ဆိုတော့အဲ့လိုပြန်ပြီးတော့ဆွေးနွေးတဲ့အခါမှာတရဗေင္ကဆရာကြီးကရှင်းပြတယ်ကထံဝိစဉ္ညာစတုပတ္တရူပံတိဋ္ဌံတရိခံအထဝပိဟိနံ ဝိရူပရူပေနသရဏိတံတော့တတ္တမဟိတဗေတံဝတ္တကတိခမေထာဆိုလိုတာကလူတယောက်ကိုသမန်တိကြည့်ုံနဲ့ဒီလူဟာကိုယ့်ရဲ့တာသလားကိုယ့်နဲ့တန်းတူလားကိုယ့်အောက်ကလားလို့မသိနိုင်ဘူးတဲ့အရေးချင်းကောင်းတဲ့ပုဂ္ဂိုလ်ကလည်းပဲသမန်ပုဂ္ဂိုလ်လိုလာရတဲ့တဲ့ဆိုပါစို့တကယ်ကိုသူတော်စင်ကလည်းဆွဆွပြပြအဝကြီးဝပြီးလာခြင်းလည်းလာတာသူ့အရေးချင်းကိုကမသိနိုင်ဘူးတဲ့ပေါင်းသင်းဆက်ဆံစကားပြောကြည့်မှသိတာပညာရှိဆိုလည်းစီကြီးနဲ့တူတယ်စီဆိုတာတီးမှမြည်တယ်ဒီတိုင်းနေလို့ရှင်ပါမတတ်မထွက်ဘူးအဲ့တော့လူတယောက်ကိုအကဲခတ်ဖို့ဆိုတာသူကမြင့်မြတ်သလားသူကဓာန်တူလားအရေးချင်းအပြင်သူကနှိမ့်ကြသလားလို့မသိနိုင်ဘူးတဲ့နှိမ့်ကြတယ်လို့ထင်ပြီးတော့လည်းမြင့်မြတ်နေတာလည်းရှိတယ်ပေါ့ဝိရူပရူပေနသရဏိတံတော်သူတော်ကောင်းတွေဟာတမန်အနေထားအသွင်တရံနဲ့နေထကြတယ်တဲ့ဒါကြောင့်မို့အားလုံးရဲ့စကားကိုသိခံတာဟာကောင်းဆုံးပဲဘသူရဲ့စကားတော့ကိုယ်နဲ့သားတယ်ကိုယ်နဲ့တန်တူကိုယ်နဲ့အောက်တန်းကြတယ်ဆိုတာတွေမသိနိုင်လို့အားလုံးရဲ့စကားကိုသိခန္ဓာအကောင်းဆုံးဆိုတော့တရားမင်းကြီးကလက်ခံသွားပြီဒီလိုဆိုလို့ရှိရင်ရှင်ပြာသိခန္ဓာရဲ့အကျိုးကျေးဇူးလေးကိုပြောပြကြမှာအောင်ဒီမေဝန်ထမေးတယ်နာဟေတနာအေတမတ္တံမဟတိပိသေနာတရာစီကယုတ်ဆမနာလပေထယံခန္တိယတပ္ပုရိတော်လပေထခန္တိပလတ်သူပတမန္တိဝေရာတိခဏ်ကြီးရဲ့အကျိုးကျေးဇူးလေးကိုဘယ်လိုပြောပြတော့ဆိုလို့ရှင်ဒီလက်နဲ့အင်အားကိုသုံးချပြီးတော့စစ်တီဘိုးပါစစ်တက်ကြီးနဲ့မင်းစိုးရစားကွက်ကွဲတဲ့စစ်တက်ကြီးနဲ့ဟိုတိုက်ယူတောင်းမှပဲသူတော်ကောင်းတွေတိခဏ်တဲ့ပုဂ္ဂိုလ်တယောက်ရတဲ့ဒီပြင်းငိမ့်မှုဆိုတာမျိုးစစ်တိုက်လို့မရအောင်ဆိုလိုတာသူကငိမ့်ချမ်းတဲ့အနေအထားတစ်ခုနှစ်ဖက်စလုံးငိမ့်ချမ်းပြီးတော့စိတ်နှလုံးအေးချမ်းသွားတဲ့အနေအထားမျိုးတစ်ခုကိုစစ်တိုက်ရင်တော့မရနိုင်ဘူးအဲ့ဒီစစ်တိုက်လို့မရနိုင်တဲ့ဟာတိခဏ်ချင်းဖြင့်ရနိုင်တယ်တိခဏ်လိုက်ချင်းဖြင့်သူတော်သားလည်းငြိမ့်သွားတယ်ကိုတော်သားလည်းငြိမ့်သွားတယ်ပြဿနာတွေလည်းငြိမ့်တယ်ဘလောက်ပဲစိတ်အင်အားအသုံးချပြီးတော့အနိုင်တိုက်ပါစေနော်ငြိမ့်ညံ့မှုဆိုတော့မရနိုင်ဘူးငြိမ့်ညံ့မှုရတယ်ဆိုတာတကယ်ကိုပြင်းငြိမ့်မှုရသွားတယ်ဆိုတာဟာသ í ခန္ဓာပဲသ í ခန္ဓာညောင်းတာလည်းရနိုင်တယ်လို့ဒါသ í ခန္ဓာရဲ့အကျိုးကျေးဇူးပေါ့နော်သ í ခန္ဓာကြောင့်ရနိုင်တဲ့ငြိမ့်ချမ်းမှုမျိုးကိုစစ်တိုက်ပြီးမရနိုင်ဘူးစစ်အင်အားအသုံးချပြီးမရနိုင်ဘူးမကျေနပ်မှုတွေနဲ့ပဲအဆုံးသတ်မယ်ကျေညပ်သွားတာမဟုတ်ဘူးအဲ့ဒါကြောင့်မို့တိခန့်ခြင်းဆိုတဲ့စိတ်ဓာတ်နဲ့တိခန့်မှုနဲ့တုံ့ပြန်လိုက်လို့ရလာတဲ့အကျိုးကျေးဇူးဟာအမှန်တမ်းကြီးပါတယ်စိတ်နှလုံးအေးချမ်းတယ်ယဉ်နေငြိမ့်သွားတယ်နှုတ်နှစ်ဖက်လုံးဟာအာဂတတွေပျောက်သွားတယ်ဆိုတဲ့အကျိုးကျေးဇူးကိုရပါတယ်လို့တရဘေင္ကယတိကြီးကအခုလို့တရားမင်းကြီးကိုရှင်းပြလိုက်တဲ့တရားမင်းကြီးကစိတ်နဲ့အားရပြီးတော့တာတုခေါ်တယ်ပေါ့နော်ဒီနေ့ပထမပိုင်းမှာတလောက်ပဲရနာပြီးတော့ဒုတိယပိုင်းကိုနောက်ရက်တွေမှာဆက်ခေါ်ပါတရားချက်ခင်သူတော်စင်ပရိသတ်ပေါ့လို့တရဘေင္ကဇလာအနှစ်သာရပိုင်းဟာအခုလို့ဇတ်ထဲမှာပါတဲ့ဇတ်ဆောင်ပုဂ္ဂိုလ်ကြီးရဲ့ခေါ်မှုပြောမှုမိဂုံးတွေကိုဖြေချမှုဟာဒါအနှစ်သာရပိုင်းဖြစ်လို့ဒီအနှစ်သာရပိုင်းကိုမှတ်သားပြီးတော့မိမိတို့ရဲ့ဘဝမှာခိုင်လိုင်းတဲ့ဖွယ်အသုံးချပြီးတော့စူးစမ်းအထောက်ကြရမှာဖြစ်တယ်ဆိုတာကိုစီကိုစီမှတ်သားပြီးစူးစမ်းအထောက်နိုင်ကြပါစေကုန်သတည86တော့နားထောင်ရုံပဲထောင်လိုက်တာပေါ့နော်နားထောင်ပြီးတော့86အ အရှင်ဖေယားဖေယားတပည့်တော်တို့သည်ဓမ္မအတိညာရရှိစေရန်ရှိတန်ကြလျက်ဓမ္မသဖြင့်ဆင်းရင်ကျင်းပါပြုလိုကြ၍အမတဒါနာဓမ္မဒါနာတရားအလှူတော်ကိုပေးလှူကြပါကုန်၏တရားတော်မြတ်ကိုရွတ်သေးလေးမြတ်စွာမမတ်သားသာအာယုံထားလျက်နာကြားကြပါကုန်၏တရားတော်မြတ်ကိုဓာတဗဝုထုအစုစုလိုဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအာထုတ်ပြုလို့ရသောဤကောင်းမှုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းအထောက်ပံ့ဖြစ်ပါစေတည်းဤကောင်းမှုဤဖို့ပါကကိုအမိအဖာအဖိုးအဖွာဆရာသမားမှစပြီးကဘာသူကဘာသာလူနတ်ပြမတတဝါများတို့အားအမြအမြဝေငှပါကုန်၏ကုသိုလ်အမြကိုစီရကြကုန်သည်ဖြစ်ပြီးကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းသာဓုသာ